မြန်မာစစ်အစိုးရကမကြာသေးခင်ကထင်းသိမ်းခဲ့တဲ့အကြောင်းသားခေါင်းဆောင်၅ဦးကိုပြန်လွှတ်ပေးဖို့ဥရောပသမဂ္ဂကတောင်းဆိုလိုက်ပါတယ်။မနေ့ကဥရောပသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာဒီဖမ်းဆီးမှုနဲ့ပတ်သက်လို့အလွန်တရာအစိုးရအနေနဲ့အကြောင်းဥရောပသမဂ္ဂအရာရှိတွေကပြောပါတယ်။စစ်မှန်တဲ့ဒီမိုကရေစီဖြစ်ထွန်းတိုးတက်ရေးအတွက်အစိုးရနဲ့အခြားနိုင်ငံအင်အားစုတွေလူမှုရေးအဖွဲ မှနေမှာအဲ့ဒီကြောင်းသားခေါင်းဆောင်၅ဦးကိုဖမ်းဆီးခဲ့တာပါဒီဖမ်းဆီးလိုက်တာကြောင့်နိုင်ငံတကာကနေစစ်ဆေးရကိုဝိုင်းဝန်းအပြစ်တင်ဝေဖန်ခဲ့ကြပါတယ်ဖမ်းဆီးခံရတဲ့မင်းကိုနိုင်မင်းစီရကိုကိုကြီးကိုထိကျွန်တဲ့ကိုပြုံးချူတို့ဟာရှစ်လေးလုံးဒီမိုကရေစီလှုပ်ရှားမှုအတွင်းမှာဥဆောင်ခဲ့ကြတဲ့အထင်ကြီးကြောင်းသားခေါင်းဆောင်တွေဖြစ်ပြီးတော့မြန်မာနိုင်ငံမှာမျိုးသားပြန်လည်တည်မြဲရေးအတွက်တောင်းဆိုလှုပ်ရှားနေကြသူတွေပါသူတို့ဟာအကျဉ်းအောင်တွေမှာလည်းနှိမ့်ရှည်နေထိုင်ခဲ့ရသူတွေဖြစ်ပါတယ်